မျိုးလားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာအခက်ကြီးလိုက်စားမှုတွေကိုတိုက်ဖျက်ဖို့အတွက်ရည်ရွယ်တဲ့အနေနဲ့အစိုးရဝန်ထမ်းတွေကြက်ငွေ2000ကျပ်ထက်ပို့ပြီးတော့လက်ဆောင်မီဖို့တားမြစ်လိုက်ပါတယ်။နိုင်ငံတော်တမရယုံဝင်ကြီးဒေါ်အောင်ဆန်းစုကြည်ကထုတ်ပြန်လိုက်တဲ့လမ်းညွှန်ချက်ဟာနှစ်ပေါင်းများစွာယိုယွင်းနေတဲ့အစိုးရရန်တရားကိုပြင်ဆင်ဖို့ရည်ရွယ်တာမှန်ပေမဲ့အကျင့်ပြည့်ခြားစားမှုတွေအမြင့်ပြတ်ဖို့အတွက်တော့ဒီထက်ပိုးပြီးတော့ဆောင်ရွက်ဖို့လိုမယ်လို့လည်းတုံ့တက်သူတွေကထောက်ပြကြပါတယ်အသေးစိတ်ကိုမတ်စုမောင်ကတင်ပြပေးထားပါတယ
်ဟုတ်ပါတယ်နိုင်ငံရဲ့လူမှုရေးစီးပွားရေးတရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့အတွက်အခက်ကြီးလိုက်စားမှုနဲ့အကျင့်စာလိုက်တာပြက်ပြားမှုအချိန်တိုတွင်းလုံးဝပျောက်သွားစေဖို့ဆိုပြီးမြန်မာငွေ2000ကျပ်ထက်ပိုပြီးလက်ဆောင်ပစ္စည်းမယူရဆိုတဲ့လမ်းညွှန်ချက်ကိုနိုင်ငံတော်သမ္မတရုံးဝန်ကြီးဒေါအောင်ဆန်းစုကြည်ကပထမဦးဆုံးလက်မှတ်ထိုးပြီးဧပြီလ1ရက်နေ့မှာဗဟိုရုံးတွေပြည်အောင်စုဝန်ကြီးဌာနတွေနဲ့ပြည်နယ်တွေကိုထုတ်ပြန်လိုက်ပါတယ်အကျင့်ပြက်ခြားစားမှုကိုပြက်ပြက်သားသားကင်တွဲမယ်ဆိုတဲ့ကြွေးကြော်ထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခက်ကြီးလိုက်စားမှုတိုက်ဖျက်ရေးခြေလှမ်းသစ်အဖြစ်ကြိုဆိုပေမဲ့လို့ဒီလိုမျိုးလက်ဆောင်ပစ္စည်းတွေကိုကန့်သက်တာထက်နိုင်ငံတော်အစ်စ်စီမံကိန်းစီမံချက်တွေမှာလုံပိုင်ခွင့်တွေကိုဥပဒေနဲ့လက်တလုံးချဆောင်ရွက်နေတာကိုအဓိကထားဖော်ထုတ်တင်တယ်လို့မြမရေးလေးလာသူဦးအောင်သူငင်းကထောက်ပြပါတယ
်ဒီဝန်ထမ်းတွေလက်စားတယ်ပေါ့နော်အခုလက်ဆောင်ပစ္စည်းဆိုင်ရာလူဝါဒပေါ့ဆိုတော့အဲ့ဒါကကျွန်တော်တို့ခေါ်တာ petty corruption လို့ခေါ်ပါတယ်ဆိုတာကအစည်းစားလက်စားမှုပေါ့နော်ဆိုတော့တကယ်တကယ်လက်စားမှုဖြစ်တာကအကြီးဒီလူဝါဒဘိုင်းဆိုင်ရာဒီမှာဖြစ်တာပါတချို့တွေကအစိုးရလူဝါဒကိုပါပါလေးလှည့်လိုက်တယ်ဆိုတော့အဲ့ဒီပေါ်မှာအကြီးစားသွားတဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့ဒါတွေကပိုရေးကြီးပါတယ်ဆိုတော့အဲ့လိုမျိုးလူဝါဒအပေါ်မှာလက်စားတဲ့ဟာမျိုးကိုဆက်ပြီးတော့ကန့်ကွယ်ဖို့လိုအောင်ပဲရှင်းတယ်ခင်ဗျာ
အစိုးရအတွက်ကိုဦးဆောင်နေတဲ့ဒေါအောင်ဆန်းစုကြည်ဘက်ကမြန်မာနိုင်ငံတွင်းအကျင့်ပြက်ခြားစားမှုလုံးဝကင်းစင်အောင်ပါတီဝင်တွေရောလွှတ်တော်ကိုယ်စားလှယ်တွေကိုရောအခက်ကြီးလိုက်စားရင်ထောင်ဒဏ်အထိမှတ်လောက်အောင်အပြစ်ပေးမယ်လို့ပြက်ပြက်သားသားပြောဆိုထားပြီးတဲ့နောက်မှာအခုသူတမရာယုံပြည်ထောင်စုဝန်ကြီးဖြစ်လာချိန်မှာပြည်နယ်နဲ့တိုင်းဝန်ကြီးတွေစီကိုအခုလိုလမ်းညွှန်ချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဥပဒေပညာရှင်ဦးသိန်းတန်းဦးကလည်းတနင်္ဂနွေတိုင်းတာနဲ့အကျင့်ပြက်ခြားစားမှုကိုအရေးတကြီးတိုက်ဖျက်ဖို့ဆိုရင်အရင်အစိုးရလက်ထက်ကမိမိနဲ့လက်တင်ရာကိုပိုင်အကျိုးစီပါအတွက်လုတ်ကင်ဆောင်ရွက်ခဲ့တဲ့အများပိုင်စီမံကိန်းတွေလုတ်ွက်တွေလုတ်ပိုင်ခွင့်တွေချပေးထားတာတွေကိုလည်းပြန်သုံးသပ်တင်တယ်လို့ရှုမြင်ပါတယ
်ကျွန်တော်ကတော့ပြည်ပသက်သာအခုရာစီမံချက်တွေကိုအကုန်လုံးပြန်ပြီးတော့ review လုပ်ပြန်တယ်လို့ထင်တယ်မြင်သာတင်ချအောင်လူလူကိုလည်းချပြတင်တယ်အရန်ကုန်မြို့တင်စီမံကိန်းမှာဘာညာတာကစီမံကိန်းသွားတာနည်းလေးကိုကဆိုရော့တဲ့အစည်းအဝေးမှာမှောက်ပြီးတော့လမ်းနေပြင်းတရားတွေဆောက်စီမံချက်တွေလုတ်ကြတာဒါတွေလည်းပြန်သုံးသပ်တင်တယ်လို့ထင်တယ်ဗျအဲ့ဒီမှာလက်ပြီးလိုက်ကြည့်ရအဲ့ဒီမှာပေါ်မှာနော်လေလံပြစ်ခဲ့ကြတယ်ဗျာစော်ရာမျိုးတွေကတကယ်အထင်ကြီးရနေရကြီးကိုအောက်ချန်ကင်းစေးသိမ့်တရားတွေကလည်းလှုပ်သွားကြတဲ့ကိစ္စတွေရှိတယ်ဒါတွေကတော့တိုင်းပြည်ရဲ့ဘာနာကြီးနဲ့ပတ်သက်တဲ့အတွက်ခွင့်ပြုချက်ခွင့်လွှတ်ချက်မပေးပင်ဘူးဒီစီမံကိန်းတွေကိုလည်းပဲတိတိကျကျပြက်ပြက်သားသားအစိုးရဖွဲ့တရားလုံးအနေနဲ့လည်းပြန်လဲစီစစ်တင်တယ်စွတ်တော်ကိုလည်းတင်ပြစီစစ်တင်တယ်လူလူကိုလည်းတင်ပြတင်တယ်အဲ့ဒီတွေးရှိချက်အပေါ်မှာတော့ဥပဒေနဲ့အညီပြက်ပြက်သားသားရည်ယူနေတယ်လို့ကျွန်တော်ထင်တယ
်ဒီလမ်းညွှန်ချက်ထဲမှာလက်ဆောင်ပစ္စည်းတွေတဲ့ငွေကြေးနဲ့တန်ဖိုးရှိတဲ့ပစ္စည်းရွှေငွေလေးရင်လက်မှတ်အခမဲ့တဲခိုကအခမဲ့စားတော့ခအခန့်ကျွေးမှုချင်းခေါက်သီးအသင်းဝင်ကြီးတွေပါအကျုံးဝင်တယ်လို့ဆိုထားပါတယ်ကိုတောင်ဝင်ထားတဲ့ယာရုလုတ်ပိုင်ခွင့်ကနေအကျိုးခံစားခွင့်ရသွားစေမဲ့သူတွေစီကလက်ဆောင်ပစ္စည်းလုံးဝလက်မခံရလို့လည်းပါရှိပါတယ်မြမကြက်ငွေကြက်2000ကျပ်ထက်မပိုတဲ့လက်ဆောင်ပစ္စည်းကယူခွင့်ရှိပေမဲ့လို့တစ်နှစ်လုံးမှာတော့မြမကြက်ငွေတန်ဖိုးတသိန်းထက်မပိုစေရလို့လည်းပြောထားပါတယ်အရင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့မြမကြက်ငွေ3သိန်းထက်မပိုစေရလို့ဆိုထားတာပါနိုင်ငံခြားအစိုးရတွေစီကပေးအပ်လာတဲ့လက်ဆောင်ပစ္စည်းတွေကိုတော့ငွေတန်ဖိုးကြက်4သိန်းထက်မပိုတဲ့လက်ဆောင်ပစ္စည်းနောက်တရားဝင်ကိစ္စအတွက်ခရီးသွားလာစရိတ်ပညာသင်စုစေဝါကုသဇယိတ်တွေကိုဒါလက်ခံရမယ်ဆိုပြီးပြောထားတယ်လို့နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတတွေကိုပေးအပ်လာတဲ့လက်ဆောင်ပစ္စည်းတွေကိုလည်းဦးစည်းရုံးတွေရဲ့ဒုတိယညွှန်ကြားရေးမှူးချုပ်တွေကနိုင်ငံတော်သမ္မတရုံးဝင်ကြီးကိုအမြန်ဆုံးတင်ပြဖို့ကိုလည်းလမ်းညွှန်ထားပါတယ်ရှင်